ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်တဲ့နိုင်ငံရေးပါတီများရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်မှာဟောပြောတင်ပြခွင့်နဲ့ပတ်သက်တဲ့ကန့်သတ်ချက်ဟာအရင်ရွေးကောက်ပွဲတွေကအတိုင်းပဲလွတ်လပ်ပြီးတရားမျှတမှုမရှိဘူးလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဝေဖန်လိုက်ပါတယ်။ဒီအခြေအနေတွေကိုပြုရင်ပြောင်းလဲဖို့အတွက်ဆိုရင်လွတ်လပ်တဲ့ပုဂ္ဂလိကရုပ်တံတွေပေါ်လာမှာဖြစ်နိုင်မယ်လို့လည်းသုံးသပ်ပါတယ်။ရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်ပေါ်တုံ့ပြန်မှုတွေကိုတော့ VOA သတင်းတော်ကွန်ဘိုးစောကတင်ပြထားပါတယ်
။ဟုတ်ကဲ့နိုင်ငံရေးပါတီတွေကိုမဲဆွယ်စည်းရုံးနိုင်ဖို့ပါတီရဲ့မူဝါဒသဘောထားလုပ်ငန်းစဉ်တွေကိုရေဒီယိုနဲ့ရုပ်မြင်သံကြားကနေရွေးကောက်ပွဲမတိုင်မီရက်60အလိုနောက်လ10ရက်နေ့ကစတင်ပြီးဟောပြောဖို့ခွင့်ပြုကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီကြေညာချက်မှာပါတီရီအနေနဲ့ရေဒီယိုနဲ့ရုပ်မြင်သံကြားမှာဟောပြောမယ်ဆိုရင်သက်ဆိုင်ရာပါတီဥက္ကဋ္ဌဒါမမို့အတွင်းရင်းမှုတွေက9ရက်ကြိုတင်ပြီးဟောပြောမယ်စာမူကိုပြည်ထောင်စုရွေးကောက်ပွဲကွန်ဖရင့်စီမှာရှောက်ထားရမှာဖြစ်ပါတယ်။ဒီစာမူတွေကိုခွင့်ပြုတာပယ်ချတာကိုတော့ပြည်ထောင်စုရွေးကောက်ပွဲကွန်ဖရင့်ကစီစစ်ပြီးပြန်ကြားရေးဝန်ကြီးဌာနနဲ့ညှိနှိုင်းဆောင်ရွက်သွားမယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။ဒီလိုစီစစ်မဲ့အပေါ်မှာမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြောရေးဆိုခွင့်ရှိသူဦးညံဝင်းကအခုလိုဝေဖန်လိုက်ပါတယ်
။လွတ်လပ်တဲ့ပါတီတရားအနေနဲ့ရုပ်ောက်ပွဲတွေမိမိစိတ်တိုင်းကပြောခွင့်ဆိုခွင့်မရှိဘူး။ဒီလိုအခြေအနေကလွတ်လပ်မှုလည်းမရှိဘူး။တရားမျှတမှုလည်းမရှိဘူး။ဟောပြောတဲ့ပါတီပုံပုံတွေကမိမိကြောင်မမိဘူးလို့ပြောမှာပေါ့ဗျာ။သူတို့ကဥပဒေနဲ့ညှိစုံတာပြောမိကိုခံပေါ့။ဥပဒေနဲ့မင်းတို့မှုတွေကိုလွတ်လပ်သွားဖို့ခွင့်ပြရမယ်လို့ကျွန်တော်တို့အဲ့လိုယူကြည့်ပါဒီဥစ္စာကဒီစီယာတောက်ချောက်ပြင်ဆင်ခဲ့တဲ့အရင်မူတွေနဲ့အတူတူပါပဲ
ဒီအခြေအနေဟာလွတ်လပ်တဲ့ပုဂ္ဂလိကရုပ်တံတွေပေါ်ပေါက်လာမှသာပြောင်းလဲနိုင်မယ်လို့လည်းသုံးသပ်ပါတယ
်ကျွန်တော်တို့တိုင်းပြည်မှာနော်လွတ်လပ်တဲ့ဆိုတာဟိုအစိုးရနဲ့စိတ်ကြွေးခြင်းမရှိတဲ့ပုဂ္ဂလိကတယ်လီဗီဇင်းဌာနတွေသုံးပါလာတဲ့အခါကျမှပဲ
ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကအထွေထွေတွင်းရင်းမှုဦးဆိုင်ညွန့်ဝင်ကတော့ UEC ရဲ့ကြေညာချက်ပေါ်မှာပြောဆိုတာက
ဒီပြောဖို့ပြောမယ့်ချက်တွေကတော့လက်ကျေနောက်ဝင်ပြင်းတယ်ဆက်ငမ်းလေးဖော်ပြခွင့်ပြင်းတယ်ပါတီတွေကလည်းသူကရက်တည်သတ်မှတ်ပြီးသားတော့ရှိနေတာ UEC ကဒီလိုမျိုးဆိုတာလည်းဟုတ်ပြီလားပေါ့နော်အဲ့လိုကြီးသိစားမရှိဘူးအခုကပြန်ကြိုင်းပါစီစစ်မယ်ဆိုတဲ့အခါကျတော့တော့စိတ်ပြတ်သွားတယ်ကျွန်တော်တို့အမှန်တော့ပြန်ကြိုင်းနဲ့ဆိုင်လို့လားဗျာပြန်ကြိုင်းအဖြစ်ဆိုတော့လေဒီပေါ်မှာလုပ်ချင်ကြင်စိတ်ရှိတော့ဘူးဗျာပြောမယ်ဆိုတော့
ဒီသတ်မှတ်ချက်ကို UEC ကနိုင်ငံရေးပါတီတွေနဲ့ညှိနှိုင်းပြီးသတ်မှတ်တယ်ဆိုရင်တော့ပိုကောင်းမယ်လို့လည်းဦးဆိုင်ညွန့်လွင်ကပြောပါတယ်တိုင်းသာစီလုံးညညွေးပါတီကပြောရေးဆိုခွင့်ရှိသူဦးဟန့်ရွှေကတော့အခုလိုသုံးသပ်ပြောဆိုပါတယ
်ပြောလို့ရမယ်မဘသူပဲဖြစ်ဖြစ်အထီးကရပါညာပြောတာမျိုးလို့လို့ရတာရှိမှာတော့ပြည်ပြည်သားကြအနေနဲ့ကတော့ဒါတော့ control ရှိတာပဲ။နောက်ကျွန်တော်တို့ရှိမှာကတော့အစိုးရတာပဲထားတာ။ပုဂ္ဂလိကပြည်ပြည်သားကြတွေမရှိသေးဘူး။နောက်တစ်ခုလည်းဟိုတန်းနေပေါ်ပါဖက်ဆပ်ပါညာပေါ်လာတော့ရှိပါတယ်။ဒီမှာလည်းပြောတာဆိုတာလုံးလာတော့ရှိတယ်။ဥပမာကတော့ကျွန်တော်တို့အစိုးရပြည်ပြည်သားကြမှာဖြစ်တဲ့တွေ့သူ့တန်ကြာရေး policy နဲ့ပတ်သက်တဲ့ကိစ္စနဲ့အကျိုးဝင်တဲ့ကိစ္စရပ်တွေပဲပြောလို့ရမှန်းသာရှိပါတယ်။ဒါ step by step လို့တုံးသွားမယ်လို့ရှိမယ်လို့ကျွန်တော်ထင်ပါတယ်။
မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီရဲ့အဖွဲ့ဝင်တခုဖြစ်တဲ့ဦးမြင့်ကျော်ကလည်းအခုလိုသုံးသပ်ပါတယ
်။သူကြောင့်ကြောင့်ရတာစင်ကလုတ်တဲ့ဟာပဲ။ဒါကတော့မဖြစ်ဖြစ်ဘူး။အမှန်တော့ဆုံးမမှုတွေမှာဟိုဥပဒေနဲ့မညီတဲ့ဟာရှင်အဲ့ဒီနိုင်ငံပါတီတွေကဥပဒေအရပြောဆိုအရေးကြီးဆောင်ရွက်တာတော့အဲ့ဒါမျိုးတွေလုပ်လို့ရ။ဟိုလွှာမြန်တန်ဖက်ဖို့တို့လုတ်တော်တာမျိုးတို့လူမျိုးရေးဘာသာရေးစည်းရုံးတာမျိုးအဲ့ဒါမျိုးလုတ်ခဲ့လို့ရှင်အဲ့ဒီလုတ်တဲ့ပြောဆိုတဲ့ပါတီကတော့ဥပဒေရအရေးကြီးပါနော်။အဲ့လိုမဟုတ်ဘဲနဲ့အားလုံးကိုစဉ်းစားစနစ်နဲ့ဆိုတော့ခါလီမန်ဟိုချုပ်ခိုင်းတာရောခါလီမန်ချုပ်စကလုံးပြောင်းခိုင်းတာရောအဲ့ဒါလည်းဟိုမလို့ရတဲ့နဲ့နိုင်ငံပါတီတွေသွားပြီးစဉ်းစားလုပ်နေတယ်လို့ပြောတာ။အရင်တုန်းကလည်းအဲ့ဒါမျိုး2010လေးလောက်ကတည်းကဟုတ်ဟို90မှာတော့လည်းလုပ်ခဲ့တော့ဘူးနော်။အခုလည်းဒီအချိန်မှာလည်းအဲ့ဒီတိုင်းနဲ့လုပ်နေသေးတယ်။ဆိုးတက်မလာဘူးဆိုတဲ့သဘောပေါက်
။နိုင်ငံရေးပါတီတွေအနေနဲ့ဟောပြောရမှာလိုက်နိုင်ရမယ့်အချက်တွေတဲမှာတော့ဒုတာဝန်အရေးသုံးပါးကိုမထိခိုက်စေဖို့နိုင်ငံတော်နဲ့တမ်ဘရော်ကိုမထိခိုက်စေဖို့ဘာသာရေးလူမျိုးရေးပုဂ္ဂိုလ်ရေးအရာမထိခိုက်စေဖို့ဆိုတဲ့တားမြစ်ချက်၉ချက်လောက်ပါဝင်ပါတယ် ပြည်တော်စုယူကော့ဘွဲကော်မရှင်ကထုတ်ပြန်ထားတဲ့ယူကော့ဘွဲဆိုင်ရာစုဝေးဟောပြောခွင့်နဲ့မဲဆွယ်စည်းရုံးခွင့်ညှိနှိုင်းချက်အမှတ်1/2014မှာလဲကော်မရှင်ကမဲဆွယ်စည်းရုံးခွင့်ကာလကိုရေလျှော့ချတတ်မှတ်ခဲ့တာမဲဆွယ်စည်းရုံးနာကိုတည်ဆိုင်ရာမဲဆန္ဒနယ်ကကိုယ်စားလှယ်ကိုယ်တိုင်ခွင့်ပြုရတဲ့မဲဆွယ်စည်းရုံးဘူးကြိုတင်ခွင့်ပြုချက်ရယူရမယ်ဆိုတဲ့အချက်တွေပေါ်မှာဝေ